မန္တလေးမြို့မစိုးရိမ်တိုက်တင်မှာသတင်းသုံးနေတဲ့အမျိုးသားရေးအစိုးရဦးဝေရတကူပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းမင်းကအမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကနေဒီအမှုကိုလက်ခံခဲ့ပြီးတဲ့နောက်ဦးဝေရတကူခရိုင်တရားရုံးတွက်ဖက်တရားသူကြီးဦးကျော်ကျော်ကဖမ်းဝရံထုတ်ခဲ့တာပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းဝရံရထားပြီဖြစ်တဲ့အတွက်အချိန်တိုအတွင်းဦးဝေရတကူဖမ်းဖို့ရှိကြောင်းသတင်းမီဒီယာတွေကမနေ့ကပြောပါတယ်ဦးဝီရတူကိုဖမ်းဆီးဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီလ29ရက်နေ့တနင်္လာရီတိုင်းမြိတ်မြို့မှာဦးဝီရတူဟောပြောသွားတဲ့အထက်လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်တွေကိုတော့လူအများကအတော်လေးဝေဖန်ခဲ့ကြပါတယ်ဦးဝီရတူကိုဆွဲထားတဲ့ပုံမှန်124ကကြီးနဲ့ပတ်သက်လို့လေပြပအခြေဆိုင်မြမဥပဒေရေးရာလေးလာသုံးသက်နေသူဦးမင်းလွင်ဦးက VOE ကိုခုလိုပြောပါတယ
်။ဦးရကိုနင်နာအောင်နော်အမုံကြီးပွားအောင်တစ်ဖက်နဲ့တစ်ဖက်အမုံပွားတဲ့ကိစ္စရည်ပေါ်ပေါက်လာအောင်စားတဲ့ကိစ္စရည်အားလုံးကိုဖန်ပြီးပေါ်ဆောင်တဲ့ကိစ္စရည်နဲ့ပတ်သက်ရင်တော့ကျွန်တော်တို့124ကကြီးထဲမှာအကျုံးဝင်တယ်လို့ပြောလို့ရတာပေါ့နော်။နောက်ပြီးတော့တခါလူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်မျိုးနဲ့တစ်မျိုးအငင်းပွားစီတဲ့ကိစ္စရမျိုးတွေလည်းပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့အငင်းပွားအောင်ပြောလာတယ်ဆိုလာတယ်စုဘူးအောင်ကြွအောင်လောက်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်ပုံမှန်124ကကြီးနဲ့ရေးယူတယ်လို့ကျွန်တော်သိရပါတယ်ခင်ဗျ။
ဦးဝီရတူရဲ့ဟောပြောချက်တွေဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်သာသနာတော်ညှိုးနှွမ်းစေတဲ့လုပ်ရက်တွေဖြစ်နေပြီးဓမ္မဆက်နဲ့သာမကအာဏာဆက်ဖြစ်အခုလိုအရေးယူဖို့ဆောင်ရွက်လာတာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုကိုခိတ္တခဏကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်သရိယမင်းတုံညာကအခုလိုမိန့်ကြားပါတယ
်။အခုဝီရတူလောက်နေတာတွေဟာဓမ္မလမ်းစဉ်မညီဘူးဆိုတာတော့အားလုံးသိတယ်။ဟောအရင်ကလည်းပဲဒါကြည်လင်းနော်လူတဓမ္မဘုရားတကောလူတဓမ္မကြည်လင်းကိုအာဆရာလို့လည်းပဲသူပြောတယ်စားကြည့်တယ်ပြင်လူတဓမ္မကိုအားပေးတာတွေပေါ်တင်ဖြစ်တဲ့ကြောင့်ဟိုတန်ခါနိုင်ကကသူ့ကိုတရားဟောတနစ်တိတိပိတ်ခဲ့တယ်နော်အေးအေးယူခဲ့တယ်ပေါ့ဒါပေမဲ့သူကလိုက်နာခြင်းမရှိဘူးအခုဆက်ပြီးတော့သူပြောတယ်မုံတရားတွေဆက်ပြီးတော့ဖြန့်တယ်အနည်းကဒါတော်ဆန်းစုကြည်ကိုလည်းပဲဒါတိတဲ့အတိုင်းပဲဒါအင်မတန်မကိုအောက်တန်းကြတဲ့စကလုံးလေးနဲ့ဒါတိုက်ခိုက်တယ်အဲ့တော့သူအနေနဲ့ကတော့ဦးဇင်းတို့ဒါဟာအခုကဘာမာဟိဆိုရင်လည်းဒါဦးဇင်းတို့ဒါတက္ကရိုလ်တီတီရောက်တဲ့အခါမှာသူနဲ့ပတ်သက်တဲ့မိခွန်းတွေအရင်မေးတယ်။သူနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာသနာလည်းပဲတိတ်ခါကြတယ်မြန်မာနိုင်ငံလည်းပဲတိတ်ခါကြတယ်လူမျိုးလည်းတိတ်ခါကြတယ်ပေါ့နော်။အကုန်လုံးထိခိုက်မှုတွေဖြစ်နေတယ်။ဖြစ်နေတော့သူ့ကိုဦးဇင်းတို့ကတော့တာဝန်ရှိတဲ့ဒါမဆိုရင်တိုက်တဲ့အာတန်ခါနာရက်ကပြီးတော့ဒီဦးဇင်းတို့အခုဒါအော်နဲ့အနာဇက်ဟေးဆိုလို့ရှိရင်ဒါပြည်ထဲရေးတရားရုံးပေါ့နော်စူပေါင်းပြီးတော့ညီညီညွတ်ညွတ်နဲ့အေးအေးယူတင်တာကိုအေးအေးယူပြဖို့လိုတယ်ပေါ့အေးမယူနိုင်ဘူးဟေးဆိုရင်ဒီတဲ့ပုံမှုကြီးမာတဲ့အဒီကုံကြီးတွေဖြစ်လာနိုင်တယ်ဖြစ်သွားခဲ့တာတွေလည်းမြန်မာနိုင်ငံမှာတာရကတွေရှိတယ်သူဟောထားတဲ့နေရာတွေမိတီလာတို့စားကြီးတွေဖြင့်သူလိုက်ပြီးတော့မုံတရားတွေပြန့်သွားတဲ့နေရာတွေဟာအဲ့တော့ဦးစင်းတို့ကပရိပကကြီးတွေဖြစ်မှတားစီတာထက်ဒီလိုပရိပကတွေအဒီကုံတွေအဖြစ်ခင်တွေကဖြစ်အောင်လှုံ့ဆော်နေတဲ့လူတွေကိုထိတိယောက်ယောက်ဟိုဥပဒေရတားမြစ်နိုင်နေဟေ့ဆိုရင်တော့ဒါဦးစင်းတို့အနေနဲ့တူဆိုရမှာပေါ့
တရားဥပဒေထက်မှဘသူမှမရှိစေရဆိုတဲ့စောင်းပုံးနဲ့အညီဥရတူကိုအာနာပိုင်တွေဘက်ကထိတိယောက်ယောက်နဲ့အမြန်ဆုံးအရေးယူဖို့လိုကြောင်းလဲဆရာတော်ကအခုလိုမိန့်ကြားပါတယ
်မြန်မြန်တားဆီးနိုင်လေကောင်းနေပါပဲအဖြစ်လို့လေဆိုတော့သူမြန်မြန်မတားဆီးနိုင်ရင်ဒီအမုန်းတရားတွေရဒါကဟိုအင်တာနက်ပေါ်မှာဟိုအခုခေတ်ကအင်မတန်ပြန့်လွယ်တဲ့အတွက်ကြောင့်သူပြောတာတွေကိုအဟုတ်ထင်ပြီးလိုက်လုပ်ကြတယ်ဟေ့ဆိုရင်ဟိုကြီးမားတဲ့မိလောင်မှုကြီးတွေပဋိပက္ခတွေဒီကုံတွေဖြစ်ကုန်တယ်ဟေ့ဆိုရင်မတည်တင်မဲ့တဲ့လူတွေတည်မဲ့မပြည့်စည်တင်မဲ့နဲ့ပြည့်စည်မဲ့ဒီကုံတွေဖြစ်မဲ့ဟေ့ဆိုရင်မကောင်းဘူးပြိုတင်ပြီးတော့ဥပဒေရနီလန်းရထိတိယောက်ယောက်ရေးယူနိုင်တယ်တားသီးနိုင်တယ်ဟေ့ဆိုရင်ကောင်းပါတယ်လှုပ်တာကဟန်ပြလှုပ်ဖို့လှုပ်တာမဟုတ်ဘဲနဲ့တရားဥပဒေနီလမ်းအတိုင်းထိတိယောက်ယောက်လှုပ်နိုင်တာကိုပဲဦးစင်းတို့ကဖြစ်စေချင်ပါတယ
်ဧပြီလ29ရက်နေ့ကမြိတ်မြို့မှာဦးဝီရတူဟောပြောတဲ့အထက်အရင်အစိုးရတွေခေတ်ခိုးတယ်ဆိုတာတစ်ပင်နဲ့တန်အာဇာတတွေဖြစ်ပြီးအခုအစိုးရကတော့ပြည်သူတွေပါဇက်ထဲကနှိုက်ပြီးခိုးနေတာဖြစ်တယ်လို့ပြောပါရယ်။နောက်မေလ9ရက်နေ့ရန်ကုန်မြို့တော်ခမ်းမရှိကအခြေခံဥပဒေပုံမှ59စာလုံးကာကွယ်စောင့်ရှောက်ရေးဆန္ဒပြပွဲမှာဦးဝီရတူကလွှတ်တော်ရင်းတက်မတော်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်းပြောဆိုခဲ့ပါရယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကတော့ဦးဝီရတူကို ဘာသာရေးအမုန်းတရားပွားအောင်အထီးကျုံးတွေဖြစ်ဖို့လှုပ်စော်ဟောပြောမှုတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုစတာတွေကိုကြိမ်ဖန်များစွာပြုလုပ်ခဲ့တဲ့အတွက်2018ခုနှစ်မတ်လမှာတရားဟောခွင့်တစ်နှစ်ပိတ်ပင်ခဲ့ပါတယ်။ Facebook ကုမ္ပဏီကြီးကတော့ဥဝီရသူရဲ့အကောင့်စာမျက်နှာဟာအမုန်းစကားပြန့်ပွားအောင်လှုပ်ဆောင်နေတာကြောင့်ဆိုပြီး2018ခုနှစ်ဖေဖော်ဝါရီလမှာပိတ်ပင်ခဲ့ပါတယ်ရှင်။